ထိုင်နောက်ပိုင်းကျောက်တော်မြို့နယ်တင်းမတ်ကျေးရွာကဖမ်းဆီးခံထားသူတွေခုရှင်တိဆက်သွင်းမရသေးသလိုရှင်းပြနယ်ဘလောက်ဝမြို့နယ်ဘက်မှာလည်းခုရက်ပိုင်းဖမ်းဆီးမှုတွေရှိနေတဲ့အခြေအနေကိုပြောပြချင်ပါတယ်ကျွန်တော်တက်နိုင်ပါကျောက်တော်မြို့နယ်တင်းမတ်ကျေးရွာကဒေသခံ18ဦးဟာပြီးခဲ့တဲ့မတ်လကတည်းကဖမ်းဆီးခံခဲ့ရတာဖြစ်ပြီးအခုရှင်တိသူတွေနဲ့ပတ်သက်တဲ့သတင်းစာနဲ့လေးတောင်မရဘူးလို့ဖမ်းဆီးခံထားသူတွေရဲ့မိသားစုဝင်တွေကပြောဆိုကြပါတယ်တင်းမတ်ဒေသခံတွေကိုတပ်မတော်ကခေါ်ဆောင်သွားတာဖြစ်ပြီးခေါ်ဆောင်ပြီးနောက်ပိုင်းမှာတင်းမတ်ကျေးရွာနီနာကမြောက်တောင်ကျေးရွာနီမှာအလောင်းနှလုံးကိုတွေ့တယ်လို့လည်းတင်းမတ်ကျေးရွာသားတဦးကပြောပါတယ်
အခုလူ6ယောက်ဒီလူ36ယောက်အကြောင်းလဲအခုတတိကျွန်တော်တို့ဘာမှမသိရဘူးမိသားစုတွေကျွန်တော်တို့တူတွေစားတယ်နော်ညီတွေအကုန်လုံးပါသွားတာပါဘယ်မှအစမ်းလည်းမသိဘူးနော်အခုတတိပဲအလောင်းနှလောင်းရတာကဒီမှာမြောက်တောင်ရဲ့ရွာတောင်ရဲ့အပတ်ညက်ပြင်ကလူဘယ်လိုဆိုမလဲကြောက်ပြင်ဖြစ်မှာပဲကြောက်ပြင်မှာပဲသူတို့အပေါ်မှာတင်လို့ရတယ်အကုန်လုံးအကောင်းမပါတော့ဘူးနော်တယောက်ကနောက်တယောက်တော့အကောင့်ပါတယ
်လက်ရှိရှင်မှာတင်မကြီးရွာဟာမီရှိုးခံထားရတာကြောင့်နေအိမ်တွေမရှိတော့သလိုတင်မကြီးရွာမှာနေထိုင်တဲ့သူတွေဟာလည်းတခြားမြို့နယ်ကြီးရွာတွေမှာရှိတဲ့ဆေးရှောင်စခန်းတွေမှာနေထိုင်နေကြရတာလည်းဖြစ်ပါတယ်တင်မကြီးရွာကဒေသခံ18ယောက်ကိုတပ်မတော်ကဖမ်းဆီးသွားတာဖြစ်တယ်လို့ဒေသခံတွေကပြောဆိုကြပြီးတပ်မတော်ဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးသူတို့အနေနဲ့တိတ်မသိတာကြောင့်မိသားစုဝင်တွေအနေနဲ့တည်တည်ကြဲကြဲသိရှင်ရင်နေပင်ကတပ်ဖွဲ့တွေစီမှာတော်မေးသိနေလို့တပ်မတော်တတိမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရဘူးချုပ်ထွန်းထွန်းကြီးကပြောပါတယ်
ဒါကြောင့်မို့ကျွန်တော်တို့ကတိတိကျကျသိကြလို့ရှိရင်ဒီမိသားစုတွေအတွက်စီတာပြီးဖို့အတွက်မိပါသွားပြီးတော့နီးဆိုင်တဲ့ဖွဲ့တွေမိသူတို့တိတိကျကျမသိပဲရှောက်ပြောနေလို့ရတော့ဟိုဒါတွေကျွန်တော်တို့ကအဲ့လိုလိုက်ကြည့်ရှင်းနေလို့ရှိရင်ကျွန်တော်တို့ဒီနေရင်နေတာတိတ်တာမသိဘူးဟုတ်တယ်လည်းဟုတ်မယ်မဟုတ်တယ်လည်းမဟုတ်ဘူးပေါ့တိတိကျကျသိနိုင်အောင်အတွက်ကနေရင်မှရှိနေတဲ့တကယ်လှုပ်လှုပ်နေလူတွေကိုတိတိကျကျသွားမိတာဟုတ်ကောင်းတော့နော်သူတို့ကြောက်ကြံမရှိပါဘူးသွားမေးလို့လည်းရတယ်
တိုက်ပွဲတွေမှာဖန်စီခံနေရတာတွေဟာရခိုင်တခုတည်းမဟုတ်ပဲရခိုင်ပြည်နယ်နေစပ်ပလောဝမြို့နယ်ဖက်မှာလည်းအခုလပိုင်းတွင်ဖန်စီခံထားသူတွေရိုင်းနှဲခံရသူတွေရှိနေတယ်လို့ပလောဝဒေသခံတွေကပြောဆိုကြပါတယ်မနေ့ကလည်းပလောဝမြို့နယ်မြေစင်းဌာနကအငြိမ်းတန်းစီရေးတယောက်ကိုလုံချုံရေးတပ်ဖွဲ့ဝင်တွေကရိုင်းနှဲတာကြောင့်ပလောဝစစ်ရုံကိုပို့ထားရတယ်လို့ခမီလူငယ်ဖွဲ့ကကိုအင်္ကာဦးကပြောပါတယ
်အခုပလောဝဖက်မှာအခုဟိုဟာရခိုင်လူငယ်၃ယောက်သုံးယောက်ကျန်လားအတွင်းမှာပဲသူတို့ကအဆင်ပြေခံထားရတာအခုကတော့သူတို့ကပြန်သက်ပေးတာလည်းမရှိသေးဘူးအခုပြီးတော့အခုချက်ပြီးတော့မင်းညာကလည်းဒါဒီမင်းစင်းဌာနကအငေတန်းစီရေးလေးတယောက်ပေါ့ဦးညင်စွစောအတန်းနဲ့ဆက်ချင်းနဲ့အမေဌာနကဒေါ်လှလှကြီးသူ့ကိုလေဒီရေးတွေနဲ့ဟွာတက်တက်တင်နဲ့ပေါင်းပြီးတော့ရိုက်နှက်လို့အခုပလက်ဝပ်ပြည်သူဆေးရုံမှာဆေးကူးသားခင်ရတယ်အပြည့်အစုံရှင်နေတော့ရှိတယ်ကိုကျွန်တော်တို့ဒီမာဒီနေ့ဒီခမင်းနဲ့ဖွေးဒီကသွားကြည့်တဲ့အချိန်မှာသူကတော့အပြည့်အစုံကိုပုံမှန်အောင်စင်ကြီးရဲ့ရှိပ်ပြီးတော့ဟောမြင်ခဲ့ရတယ်အခု
တပ်မတော်ဖက်ကတော့ရခိုင်နဲ့ရှင်းဘက်ကဖန်စီခံထားသူတွေနဲ့ပတ်သက်ပြီးဥပဒေနဲ့ညီလုံထုံလုံနဲ့အတိုင်းဆောင်ရွက်နေတာဖြစ်တယ်လို့တပ်မတော်တည်နှိုင်ပြန်ကြားရေးဖွေးပြောခွင့်ရဘူးချုပ်ထွန်းထွန်းကြီးကပြောပါတယ
်ခုနကကျွန်တော်တို့ခုနခေါ်ထားတဲ့လူတွေမတင်ကားလို့ခေါ်တဲ့လူတွေဆိုလို့ရှိရင်လုံထုံလုံကြီးနဲ့ရေတပ်ဖွဲ့ကိုအပ်တယ်ရေတပ်ဖွဲ့မှာအပ်ပြီးတော့မှဆစ်စီတဲ့ဒီကတိပါညာဆိုတဲ့ဟာတွေအားလုံးဟိုသူ့ရဲ့လုံထုံလုံကြီးရဲ့လှုပ်တာရှိတဲ့အတွက်သူကရဲတပ်ဖွဲ့ရလည်းပြီးတယ်အန္တရာလူမရီးလူမရီးခေါ်သွားတယ်တို့ဘာလိုဟာလှုပ်တယ်တို့ဟိုလူပြောက်သွားကြတယ်လူပြောက်သွားကြတယ်ဆိုတော့ကျွန်တော်တို့ဥပဒေနဲ့ညီလှုပ်တဲ့ဖွဲ့ကြီးတွေကဒါမျိုးတော့မလုပ်ဘူးဗျာ
ရခိုင်လက်နက်ကန်ရေးဖွဲ့နဲ့ဆိုရတတ်တို့တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်နောက်ပိုင်းနဲ့ရှင်းပင်နယ်ပလောဝမြို့နယ်မှာလက်ရှိရှင်တိရသားတွေကိုဖမ်းဆီးစစ်ဆေးတာတွေတောက်ဆုံးတာတွေရှိနေတဲ့သလိုရခိုင်ဘက်မှာလည်းအကြမ်းဖက်ပုံမှန်တွေနဲ့တရားစွဲဆိုခံထားသူတွေအများပြားရှိနေပါတယ်ကျွန်တော်တက်နိုင်စစ်တွေကနေတင်ပြပို့ထားတာပါ